Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်သူဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်နိုဝင်ဘာလ22ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစီရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ရွတ်တပ်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြပေးမှာပါဆူရန်စစ်တပ်ကသူတို့ဖြုတ်ချထားတဲ့အရတားအစိုးရအဖွဲ့ကိုဥဆောင်ဖို့အတွက်ဝန်ကြီးချုပ်အန်ဒလန်ဟမ်တော့ကိုပြန်ပြီးခန့်အပ်လိုက်ပါတယ်တူနီရှားသမ္မတကဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်မော်ကိုထောက်ခံကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်ပျောက်ဆုံးနေတဲ့နာမည်ကျော်တယောက်တင်းနက်စ်အားကစားမယ်ဖန်ရှေကိုဘေကျင်းကလူငယ်ပြိုင်ပွဲတစ်ခုမှာပြန်ပြီးတွေ့လာပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ဘူးထိုင်
။ကောင်းပါပြီရှင်။မြန်မာဘက်ကတရားမဝင်ဝင်ရောက်မှုများလာပြီးတဲ့နောက်မှာတော့ထိုင်းနယ်စပ်ကိုတင်းကျပ်ဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ
်။စပင်မှာတော့ဆို4000လောက်ရှိတယ်ဗျာ။ပြီးရင်ဒီဟိုကအော်တိုဝါကြတော့2ခဆိုဆိုကြောကိုတိုးလာတယ်
မကြခင်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့လိင်စိတ်ခံယူမှုကွဲပြားသူတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကံမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတုတ္တထူးခြားဆန်းပြသတင်းများအပတ်စဉ်ကဏ္ဍတွေကိုလည်းကြင်ကြပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ရှင်းပြပေးချပါအောင်ရှင
်ဆူဒန်မှာစစ်တပ်အာဏာသိမ်းမှုကြောင့်တေဆုံးမှုတွေနဲ့အတူသတင်းပတ်အတော်ကြောင့်မတိမငြိမ်ဖြစ်နေရကနေတနင်္ဂနွေနေ့မှာတော့ဆူဒန်စစ်တပ်ကသူတို့ဖြုတ်ချထားတဲ့အရတားအစိုးရအဖွဲ့ကိုဥဆောင်ဖို့အတွက်ဝန်ကြီးချုပ်အဗ်ဒလာဟမ်တော့ကိုပြန်ပြီးခန့်အပ်လိုက်ပါတယ်။အမပါတီဝင်နိုင်ငံရေးပါတီဟုတ်ပေနဲ့စစ်တပ်တို့ကြားရရှိခဲ့တဲ့သဘောတူညီချက်အရအောက်တိုဘာအာဏာသိမ်းပြီးကတည်းကစစ်တပ်ကဖမ်းဆီးထားတဲ့အစိုးရအရာရှိတွေနဲ့နိုင်ငံရေးသမားတွေကိုပြန်ပြီးလွှတ်ပေးမယ်လို့စစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကပြောကြားခဲ့ကြတာပါ။ဝန်ကြီးချုပ်ဟမ်တော့ကလွတ်လပ်တဲ့အစိုးရဝန်ကြီးများအဖွဲ့ကိုဥဆောင်မှာဖြစ်ကြောင်းနဲ့အခုရရှိခဲ့တဲ့သဘောတူညီချက်ရေးဆွဲရမှာအဓိကကဏ္ဍကနေပါဝင်နေသူတွေကကုလသမဂ္ဂအမေရိကန်နဲ့တခြားဖွဲ့တွေဖြစ်ကြောင်းလည်းပြောပါတယ်။ဆူရမစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်အမေရိကန်နဲ့သူ့မဟာမိတ်တွေအပြင်နိုင်ငံတကာကပါဝေဖန်ခဲ့ကြတာဖြစ်ပြီးကုလသမဂ္ဂကလည်းဆူဒန်စစ်တပ်ရဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေပေါ်ဖြိုခွဲမှုတွေကိုရှုံချခဲ့တာဖြစ်ပါတယ်။
တူနီရှားနိုင်ငံမှာပြည်သူတွေလူလားမျှော်လင့်နေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပေါက်လာစေရေးအတွက်တူနီရှားသမ္မတကပြုပြင်ပြောင်းလဲရေးလုပ်မဲ့ကိစ္စကိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြိုးစိုးထောက်ခံကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါတယ်။တူနီရှားမှာသမ္မတကိုင်ဆာရဲ့အာဏာရယူခဲ့ပြီးလေးလနီးပါးအကြာမှာပြောဆိုလိုက်တာပါ။ဇူလိုင်လတည်းတူနီရှားပါလီမန်နဲ့အစိုးရအဖွဲ့ကိုဖျက်သိမ်းခဲ့ပြီးနောက်ပြည်တွင်းပြည်ပကဝေဖန်မှုတွေတိုးလာနေတာကိုကင်တွယ်ဖြေရှင်းဖို့သူ့အနေနဲ့မနေ့မနာအလွတ်လုပ်နေတယ်လို့သမ္မတဆိုက်ကပြီးခဲ့တဲ့သတင်းမှတ်မှာပြောခဲ့ပါတယ်။ထောင်ထဲကြီးတဲ့တူနီရှားပြည်သူတွေကတော့ပါလီမန်ကိုပြန်ခေါ်ပေးဖို့ပြီးခဲ့တဲ့ပတ်သက်သမ္မတကိုဆန္ဒပြတောင်းဆိုခဲ့တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့နိုင်ငံစည်းဝေးရေးကဏ္ဍကိုကြားကံမဲ့အကူအညီတွေပြန်ရဖို့ဆိုက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းလိုက်နာဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။
ဥရောပသမဂ္ဂရဲ့အရှေ့ပိုင်းအဆောင်ဖြားဒေသဖြစ်တဲ့ဘယ်လာရုစ်ပိုလန်နယ်စပ်ဒေသကရွှေ့ပြောင်းဒုက္ခတဲ့အရေးဟာစီးရီးခေတ်ကစပြီးဥရောပဒေသတည်ငြိမ်မှုပြတ်ပြတ်အောင်အကြီးမားဆုံးလှုပ်ဆောင်မှုတစ်ခုဖြစ်နေတယ်လို့ပိုလန်ဝန်ကြီးချုပ်မိုရော့ဝက်ကီကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပိုလန်နိုင်ငံအနေနဲ့ဘယ်လာရုစ်နဲ့နယ်စပ်ပြဿနာတင်းမာမှုတွေပြင်းထန်လာရုံနဲ့မကဘဲ EU ရဲ့ဒီမိုကရေစီစံနှုန်းတွေကိုပါချိုးဖောက်တယ်ဆိုတဲ့စွပ်စွဲမှုတွေနဲ့ပါရင်ဆိုင်နေရချိန်မှာပဲပိုလန်ဝန်ကြီးချုပ်ကEU ခေါင်းဆောင်တွေနဲ့တွေ့ဆုံမှုပြင်အခုလိုပြင်းပြင်းထန်ထန်ပြောကြားလိုက်တာပါ။ဘယ်လာရုစ်အရှေ့လေပိုင်းဒေသကလူအများစုပါဝင်တဲ့ရှစ်ပြောင်းဒုက္ခသည်တွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီကိုအလွဲတကူဝင်ရောက်နိုင်တယ်လို့ဂရီဘေးခေါ်ယူပြီးသူ့နယ်စပ်ကနေပိုလန်တဲကိုသွားမဲ့ဒုက္ခသည်တွေပေါ်လာအောင်တမင်ဖန်တီးနေတယ်လို့အနောက်နိုင်ငံတွေကဆွတ်ဆွဲနေတာပါ။ဒီဆွတ်ဆွဲမှုကိုဘယ်လာရုစ်ကညှင်းဆို့ထားပြီးဒုက္ခသည်တွေကိုမခေါ်ဘဲထားတယ်ဆိုပြီးတော့ EU ကိုဝေဖန်နေတာဖြစ်ပါတယ်။ဒုက္ခသည်တွေကတော့နယ်စပ်ကျော်ဖြတ်ဖို့ဘယ်လာရုစ်အရာရှိတွေအတင်းတွန့်ပို့တာကိုရောပိုလန်အာဏာပိုင်ရဲ့ဘယ်လာရုစ်နိုင်ငံပိုင်တဲ့ထက်ကိုပြန်ပြီးတွန့်ပို့တာကိုပါခံနေကြတာဖြစ်ပါတယ်။
ကာကွယ်ဆေးနှစ်ကြိမ်အပြေအဝထိုးထားပြီးသူတွေအနေနဲ့အားဖြည့်ကာကွယ်ဆေးဘူစတာရှော့တွေထိုးကြဖို့90ရောဂါဆိုင်ရာထိတန်းပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကတန်းတဲ့ချီတဲ့အမေရိကန်တွေကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးအပြေအဝထိုးထားပြီးသားသူတရား96တန်းရှိတဲ့နဲ့30-50နီးပါးကအားဖြည့်ကာကွယ်ဆေးတွေထိုးထားပြီးပြီလို့အစိုးရ96ထင်းချုပ်ကာကွယ်ရေးဌာနကပြောပါတယ တချိန်တည်းမှာပဲအမေရိကန်တန်း60လောက်ကကာကွယ်ဆေးလုံးဝထိုးမထားကြသေးပါဘူးဘူစတာရှော့အာဖရိကာကွယ်ဆေးကိုနောက်ထပ်6လဒါမှမဟုတ်တစ်နှစ်အတွင်းပုံမှန်ထိုးရမယ်မထိုးရဘူးဆိုတာသေချာမသိသေးပေမဲ့ဘူစတာရှော့ထိုးတာကရေရှည်မာလူတွေကိုပိုပြီးခံနိုင်ရည်ရှိစေတယ်လို့ဒေါက်တာဖောက်ချီကပြောပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 633နဲ့6383တိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ပျောက်ဆုံးနေတဲ့နာမည်ကျော်တင်းနစ်တီယိုတင်းနစ်အားကစားမဲ့ဖန်ရွှေကိုဒေဂျင်းကလူငယ်ပြိုင်ပွဲတစ်ခုမှာတနင်္လာနေ့ကပြန်ပြီးတွေ့လာရတယ်လို့ဒူမဟာအန်ဒီယန်ကင်းကင်းနဲ့ချမ်းချမ်းမမရှိနေတယ်လို့လည်းအိုလံပစ်အဖွဲ့တာဝန်ခံတူကပြောပါတယ်။သူကတီယိုဒူဝင်းကြီးချုပ်ဟောင်းဇန်ကောင်းနေကလွန်ခဲ့တဲ့3နှစ်ကအတင်းအဓမ္မနေတုံးပြီးလိန်ဆက်ဆံခဲ့တယ်လို့နိုဝင်ဘာ2ရက်နေ့မှာဖန်ကဆိုရှယ်မီဒီယာမှာရေးသားခဲ့တဲ့နောက်ပိုင်းလူမြင်ကွင်းကနေပြောက်ကွယ်သွားတဲ့အတွက်နိုင်ငံတကာကစိုးရင်ပြီးတီယိုအန်နာဘန်တွေကသူ့ရဲ့လုံခြုံရေးအတွက်တောင်းဆိုခဲ့ကြတာပါ။အိုလံပစ်မှာ3ချိန်ရှင်ပြန်ခဲ့သူဝင်းဘယ်ဒန်တင်းနစ်ချန်ပီယံဖန်ကိုတင်းနစ်ရင်းနဲ့မှာတော့တင်းနစ်ကွင်းဘေးမှာရပ်ပြီးကလေးငယ်လေးတွေအတွက်အမှတ်တရတင်းနစ်ဘောလုံးကြီးပေါ်မှာလက်မှတ်ရေးထိုးနေတာလက်ဝယံပြနေတာကိုတွေ့ခဲ့ရပါတယ်။နောက်ပိုင်းမှာသူမဟာ OIC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်နဲ့နာမိနစ်30ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးသူမအတွက်စိုးရင်ပူပန်ပေးသူတွေကိုကျေးဇူးတင်ကြောင်းပြောခဲ့တယ်လို့IOC ဥက္ကဋ္ဌကပြောပါတယ်။သူမဟာဘေကျင်းကနေမှပဲချမ်းမာစွာရှိနေကြောင်းနဲ့အခုချိန်ထဲမှာသူမရဲ့ကိုယ်ရေးကိုယ်တော်ကိုလေးစားကြစေချင်တယ်လို့ပြောခဲ့ကြောင်း IOC ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်။တောင်ဝင်မဲ့နိုင်ငံတချို့ဟာနိုင်ငံတကာဥပဒေတွေကိုအထူးသဖြင့်တော့ UNCLOS ကပင်လယ်ရောင်းသွားလာမှုဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းပါအချက်တွေကိုအားနည်းသွားအောင်တောက်လျှောက်ကြိုးပမ်းနေတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးရနက်စင်းကတင်းငွေနေမှာဆွဆွဲပြောကြလိုက်ပါလေ
nations kya hain main unhein irresponsible nation kehna chahunga jo apne
thuru တွေကိုတောင်းဝန်မဲ့နိုင်ငံတွေလို့သာကျွန်တော်အနေနဲ့ခေါ်ကြင်ပါတယ်အဲ့ဒီနိုင်ငံတွေဟာဗိုလ်ချုပ်ဆိုးမှုလူစိမ့်နဲ့ကျင်းမြောင်းတဲ့တစ်ဖက်သက်အကျိုးစီးပွားအတွက်နိုင်ငံတကာဥပဒေတွေကိုမှားယွင်းစွာအဓိပ္ပာယ်အပြစ်ဖြစ်အောင်ဖွင့်ဆိုနေကြတာပါလို့ဝန်ကြီးစင်းကရေးတဲ့အခမ်းအနားတစ်ခုမှာပြောကြားသွားတာပါတရုတ်နိုင်ငံကတော့ရေချောင်းသွာလာမှုစီကံသစ်ကိုပြီးခဲ့တဲ့ဩဂုတ်လတည်းထုတ်ပြန်ခဲ့ပြီးစတူယန်မိုင်တိတသမ3တန်ပတ်လည်ရှိတဲ့တောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်တယ်လို့ကြေညာခဲ့ပါတယ်။တရုတ်ကထုတ်ပြန်တဲ့ရေချောင်းစီမင်းသစ်ထဲမှာတရုတ်ရဲ့အဆိုသူတို့ပိုင်တဲ့အထက်နိုင်ငံသားတင်းမောတွေရဲ့ဝင်ထွက်သွာလာမှုကိုထိန်းချုပ်ရေးတွေလည်းပါဝင်လာဖြစ်ပါတယ
်။ပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်ကမ်းခြေဆောင်တိုက်ဓာတ်ဆီးမှုကြောင့်ပြန်လာခဲ့ရတယ်ဖိလစ်ပိုင်စစ်တပ်ပစ္စည်းအထောက်ပံ့ဖြည့်တင်းပေးတဲ့အဖွဲ့ကိုဒီတဲ့ရင်ပတ်ထဲမှာတောင်တီးကိုပင်လယ်ပြင်ထဲကဖိလစ်ပိုင်ထိန်းချုပ်ထားတဲ့ဒုတိယသောမတ်ရှိုးဂျွန်ကိုပြန်သွားဖို့ညွှန်ကြားထားတယ်လို့ဖိလစ်ပိုင်ကာကွယ်ဝင်ကြီးဒယ်ဖင်လိုရန်ဇာနာကပြောပါတယ်။ဒီဒီချိန်မှာတော့ဖိလစ်ပိုင်တင်းမော့ကိုတရုတ်ဘက်ကအနှောက်အယှက်ပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒုတိယသောမတ်ရှိုးဂျွန်မှာချထားတဲ့ဖိလစ်ပိုင်စစ်တပ်အတွက်ပစ္စည်းအထောက်ပံ့ဖြည့်တင်းပေးဖို့သွားတဲ့ဖိလစ်ပိုင်တင်းမော့တွေကိုတရုတ်ကမ်းဆောင်တင်းမော့တွေကမိသက်ပိုက်တွေနဲ့ပတ်ဖြန်းတာတားဆီးတာတွေလုပ်ခဲ့တဲ့အတွက်ဖိလစ်ပိုင်အစိုးရကကျယ်တဲ့ပြင်းနေမှာပြင်းထန်ဆုံးစကလုံးတွေနဲ့ရှုတ်ချခဲ့တာဖြစ်ပါတယ်။တရုတ်ရဲ့ဒီလုပ်ရတွေဟာတရားမျှတမှုမရှိဘဲအန္တရာယ်ရှိတယ်လို့ရန်ဆတဲ့လုပ်ရဖြစ်ပြီးဖိလစ်ပိုင်တင်းမော့တွေကိုခုလိုလက်နက်သုံးတိုက်ခိုက်တာဟာကာကွယ်ဆိုင်အပြန်အလှန်ကတိပြုထားတဲ့အမေရိကန်ကိုပါရန်ဆတယ်လို့ဖြစ်နေတယ်လို့လည်းသတိပေးခဲ့ပါတယ်
။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာအန္တရာယ်ရှိတဲ့မိဂိုးမျိုးတွေနေစဉ်ရက်ဆက်ဖုံးလွှမ်းနေတာတပတ်ကျော်လာခဲ့ပါပြီ။လေဒူတန်းစင်မှုအရေးသွေးတိုင်းတာကြရာတင်းငွေနေမှာလေဒူတဲ့အမှုံပါဝင်မှု PM အညွှန်းကိန်းက349ရှိပါတယ်။ကဘာပေါ်ကလေဒူအညဉ့်ဉန်းဆုံးမြို့ကြီးတွေထဲမှာနယူးဒေလီပါဝင်ပြီးဆောင်းတွင်းရောက်တိုင်းလေဒူအညဉ့်ဉန်းမှုအန္တရာယ်နဲ့နှိမ့်ရှိကာလကြုံခဲ့ရတာဖြစ်ပါတယ်။ အထူးသဖြင့်တော့နိုဝင်ဘာလတည်းမှာဒီလေသမားတွေကတောင်ရီကိုမီးရှို့ရကနေလေလူညဉ့်ဉန်းမှုပိုဖြစ်နေတာပါ
ထိတ်တန့်ရောက်တဲ့တွင်ကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်။မြန်မာဘက်ကနေထိုင်းဘက်ကိုတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလလယ်ပိုင်းမှာ 9,000 ကျော်ထိရောက်ရှိခဲ့ပြီးလူကုန်ကူးမှုတွေလည်းရှိလာတဲ့အတွက်နေဆက်လုံခြုံရေးတင်းကျပ်ဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်။ထိုင်းခြေဆိုင် VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနယ်ဇက်တွေကနေနေ့စဉ်ဝင်ရောက်လာတဲ့အထောက်ထားမဲ့တွေနိုဝင်ဘာလလဝက်တွင်9,000ကျော်ဖမ်းမိခဲ့ပါတယ်ဒီထဲကအများစုကမြန်မာနိုင်ငံသားတွေပါဒီနောက်ထိုင်းမြန်မာနယ်ဇက်တွေကနေနောက်ထပ်ဝင်ရောက်လာသူတွေကိုလည်းနေ့စဉ်ဖမ်းမိနေတာကြောင့်လူကုန်ကူးမှုတွေလက်နက်မှုတွေမူရစေဝါမှုတွေနောက်ဆက်တွဲဖြစ်လာနေတဲ့အတွက်လုံခြုံရေးကိုပုံမတင်းကျပ်စွာထိန်းချုပ်ဖို့အတွက်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကဒီရက်ပိုင်းမှာပဲညွှန်ကြားခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျာ။
ဒီဝင်လာမဲ့ရှေ့ပြောင်းအလုံသမားတရားမဝင်ရှေ့ပြောင်းအလုံသမားအပြင်တော့ဒီမူရစေဝါနောက်ပြီးတော့ဒီလက်နက်ဖန်တာလေလက်နက်မဟုတ်ဘဲစားတဲ့ဒါလည်းပါတယ်။ဒါပြောရဲတရားမဝင်ခိုးဝင်တဲ့ခံခိုးဝင်တဲ့ဒီမှာပါခဲ့တဲ့လူတွေရဲ့မှာလူကုန်ကူးခံတဲ့အဖြစ်တွေရောက်လာတယ်ဆိုရင်တို့ထိုင်းမှာလက်ရှိရာလူကုန်မှုတရားကဒုတိယအဆောင်ကြီးချင်းပြီးတော့အဲ့အနေထက်ကြမှာထက်ကြပါဖြစ်မခံနိုင်ဘူးလေ
ထိုင်းနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်လို့တရားတူစောင့်ကြည့်အစဉ်ထဲမှာရှိနေတာပါနေဆက်ကနေအထောက်ထားမဲ့မြန်မာပြည်အလုံးအရင်းနဲ့ဝင်ရောက်လာနေတာတွေတရားမဝင်လူကုန်ကူးမှုတွေကြောင့်နောက်ထပ်လူကုန်ကူးမှုအစိုးဆုံးနိုင်ငံအဖြစ်စည်းရင်းဝင်သွားမှာကိုထိုင်းအစိုးရကစိုးရိမ်ပူပန်မှုတွေရှိနေပါတယ်နိုဝင်ဘာလ16ရက်နေ့ကလည်းချင်းမိုင်ပြည်နယ်ဖမ်းမြို့နယ်ထဲမှာကား3စီးနဲ့ဝင်လာတဲ့အထောက်ထားမဲ့မြန်မာတွေကိုလည်းဖမ်းမိခဲ့တယ်လို့ကချနပူရီပြည်နယ်ထဲမှာလည်းယာနဲ့ချီရှိတဲ့အထောက်ထားမဲ့တွေဒီအပိုင်းဘက်မှာပဲထပ်ပြီးဖမ်းမိခဲ့ပါတယ်နိုဝင်ဘာလအတွင်းမှာလည်းအော်တိုဘာလာထက်တရားမဝင်မြန်မာတွေဖမ်းမိတာပုံများလာတယ်လို့လည်းဦးမင်းဦးကပြောပြပါတယ်
။ဒီကာလအတော်အတွင်းမှာဟုတ်တယ်။အရင်ကပြောတဲ့အာနှုံးကတော့ပို့ပြီးတော့များတဲ့သဘောရှိတယ်။သူတို့စက်တင်ဘာတော့ဆို4,000လောက်ရှိတယ်ဗျ။ပြီးရင်ဒီဟိုကအော်တိုဘာကျတော့2ဆကျော်ကျော်ကိုတိုးလာတယ်။တိုးလာတဲ့အချိန်မှာဒီအခုကျွန်တော်နိုဝင်ဘာလထဲမှာတော့ဒါအခုတော့လောစင်တော့အဆုံးတော့မတက်သေးဘူး။တိုးတော့နိုဝင်ဘာလထဲမှာကအဲ့ဒီအော်တိုဘာလာတဲ့ကိုပုံများမဲ့သဘောဖြစ်နေတာပေါ့နော်
။ထိုင်းဝန်ကြီးချုပ်ကတော့ထိုင်းနိုင်ငံရဲ့အတွင်းပိုင်းနယ်မြေတွေမှာဇက်တိုက်ပိတ်ဆို့တားဆီးဖို့တရားမဝင်ရောက်လာတဲ့ရွှေပြောင်းလူသမားတွေနဲ့တူပါလာတဲ့ကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့နဲ့မူရစေဝါနဲ့လူပုံကူးမှုတွေကိုလည်းတားဆီးနိုင်ဖို့အတွက်ညွှန်ကြားထားပါတယ်ရှင်
။ထိုင်းခြေဆိုင် VOE သတင်းထောက်မအေးအေးမှတင်ကြားခဲ့တာပါရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ကြားပါမယ်။လူခွင့်ရေးတရားဖြစ်တဲ့လိင်သတ်မှတ်ချက်ကွဲလွဲသူ LGBTQ တွေရဲ့အခွင့်အရေးကြိုးပမ်းနေရဆဲဖြစ်ကြောင်းနတ်ထီအောင်အိမ့်မဲ့ရုပ်ရှင်ကားတို့အဖွဲ့သားတွေကပြောပါတယ်မမြသစင်အောင်ဆက်သွယ်မြင်းမြန်တင်ပြထားပါတယ်ရှင
်အဲ့အခုအရင်ဆုံးကျွန်မထုတ်လုပ်သူကိုဝနမျိုးသိန်းကိုအရင်ဆုံးနှီးချင်ပါတယ်ဒီ imperfectly complete နတ်တီအောင်အိမ်မဲလို့နာမည်ပေးထားတဲ့ဒီမြန်မာ transgender ပေါ့နော်လင်းအိမ်ကပြောင်းထားတဲ့သူတယောက်ရဲ့အကြောင်းကိုရုပ်ရှင်တူလေးနဲ့ပတ်သက်ပြီးတော့သတင်းဌာနတချို့မှလည်းမြင်းမြန်ထားတယ်ကိုကျမတို့အများကြီးတွေ့ပါတယ်။နောက်မြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ရောပြောရဲဒီစကားပေါ်မှာအတိမတ်ပြူတာတွေပို့ပြီးတော့တိုးလာနေအောင်လည်းတွေ့တယ်၊စုရရအောင်လည်းတွေ့တယ်။ဒီရုပ်ရှင်ပွဲတော်တွေမှာတော်တော်များများပြသနေရလည်းတွေ့တယ်။ဒီရုပ်ရှင်ကားကဒီမျက်မှန်မြင်ဂီတသမားလူငယ်တယောက်ကိုကိုကြီးစောင့်ရှောက်ပေးနေတဲ့ transgender အမျိုးသမီးတယောက်ရဲ့အကြောင်းပေါ့နော်အဲ့တော့ဒီဂီတသမားလူငယ်လေးကသူကမျက်ကြည်လွာရပြီးတော့အလှရှင်ရပြီးတော့မျက်စိပြန်မြင်တော့မဲ့အချိန်မှာသူ့အမှန်တိုင်းဖွင့်ပြောဖို့ခက်နေတဲ့ဒီ transgender ကြောင့်အကြောင်းကိုရိုက်ကူးထားတာကိုလည်းကျမတို့သိရတယ်အဲ့မှာကျမသိချင်တာဒီရုပ်ရှင်ကားတူလေးကိုနတ်တီအောင်အိမ်မဲလို့ဘာလို့နာမည်ပေးထားရပါလဲရှင
့်အဲ idea တကယ်ကရလာတာဟိုဟာဟောခရစ်စီရလာတယ်ခရစ်စီက she is part of the producer it's not just when we make a decision လုပ်တဲ့အချိန်မှာအလုံးတိုင်းနေနေလောက်ကြတယ်နော် I think the appeal most likely Chrissy came for ball မထနာပဲ kitchen ဟာလေးတခုဖြစ်ဖြစ် social injustice တခု inferior တခု
ပြောင်းသွားတယ်ခဏတက်ပြက်သွားတယ်အဲ့လိုသဘောမျိုးနဲ့ကျွန်တော်တို့ယူဆတယ်ဒါပေမဲ့ခရစ်စီပရင်တီရောပို့ပေါင်းလို့ဆိုအဲ့ဒါတိအောင်အင်မတ်ဆိုတဲ့နာမည်ခရစ်စီရပါတယ်အဲ့မတ်ခရစ်စီဒီပေါ်မှာနည်းနည်းလေးရှင်းပြပေးပါဦးအစ်မတော်ကတော့
ဒီအောင်ပထမတော့နတ်တီအောင်ကောင်းငင်နောက်တစ်ခုကနတ်တီအောင်အိမ်မဲ့နတ်တီအောင်မိုးပြဘာဆိုတော့နတ်တီအောင်နတ်တီအောင်နတ်တီဆိုတဲ့စကားကဘလာနတ်တီအောင်လာကြတာလीသူရဲ့သူကလည်းမျက်စိမြင်ဦးအဲ့တော့သူ့ရဲ့ဟိုဟို
ตัวฉิดเนี่ยยีญ่าได้ฉิดกูก็เปลี่ยนโลจินเนี่ยพี่เปลี่ยนโลจินတော့ไอ้เฉิงมาตัวกูเปลี่ยนฉิดตามะล่ะဆိုတော့ไอ้แม็กก็เลยอคาวเทพอนายมะล่ะไม่พอนายมะล่ะไม่ติดอยู่ดิเออเนี่ยเอาสลงอ่ะบลาเนทิขึ้นดิไอ้แม็กดิเนี่ยพอไอ้หม่ามาไอ้แม็กบลาเนทิไอ้แม็กกูมาโหนำเมย์ซินซายเนี่ยเนทิอย่างไอ้แม็กโลฉิดตัวละอ่ะโอเคเออกูเสร็จไปแล้วมีจินาก็รอเดอร์เซอร์
ဘရူးစ်ပေါ့နော်ဆိုဖတ်ဆော့ဖောအိုင်ဝုဒ်လိုက်တူကွန်ဂရက်ကူလို့စုရရနေကူခုံယူပါရဲ့ရှင်ဒီအင်ပါဖက်တလီကွန်ပလီယူရှင်ဇလန်တူကစုရရနေတယ်လို့နိုင်ငံတကာယူရှင်ပြပွဲတွေမှာပြသနေရကိုလည်းတွေ့ရပါတယ်ဒီတော့ဒီဇာတ်ကားကိုဖန်တီးတဲ့ဒါရိုက်တာတယောက်အနေနဲ့ရှေ့ရှောက်မှာရောဒီဇာတ်ကားကိုပို့ပြီးတော့လူတွေအသိမှတ်ပြလာဖို့နဲ့စုရထပ်ပြီးရောရဖို့ညွှန်လင်းထားပါသလားရှင်
ကျွန်တော်အနေနဲ့ဒီလောက်ထိဖြစ်လာလိမ့်မယ်လို့မမျှော်လင့်ထားပါဘူးတကယ်ကိုအန်အောင်ဝမ်းသာမိပါတယ်ရုပ်ရှင်ဖန်တီးသူတယောက်ကသူ့ဇာတ်ကားမပေးခင်ပရိသတ်တွေအကြိုက်တွေ့ပါမလားဆိုတာကြုံမသိနိုင်ပါဘူးဇာတ်ကားတိုင်းကသူတို့အတွက်စူးစမ်းဆန်းသတ်မှုပါအခုဒီလိုစုရရတော့ပရိသတ်ကကျွန်တော်တို့ဖန်တီးမှုကိုမြင်နိုးတယ်ကြိုက်တယ်ပေါ့ဗျာဒီအတွက်ကျွန်တော်တို့တစ်ဖွဲ့သားလုံးပျော
ရှင်ကားထဲမှာအမြင့်အယုံကွယ်နေတဲ့ဂီတာသမားလူငယ်တယောက်အနေနဲ့တရုပ်ဆောင်ထားပါတယ်။ဒီကားမှာဘယ်လိုစပြီးတော့ပါဝင်တရုပ်ဆောင်ဖြစ်တာပါလဲ
။ကျွန်တော်စပြီးတရုပ်ဆောင်ဖြစ်တာဟောပါဘောနော်ဘရုစ်နဲ့သူနဲ့တရားတော့တော်တော်ကြာပြီ။3နှစ်နေလောက်ရှိပြီ။အဲဒါနဲ့သူကဒီဇညွန်းသူရေးပြီးတဲ့အချိန်မှာသူကโอเคပါနော်အဲဂီတာလည်းဒီတစ်ချိန်လည်းဆိုတတ်တယ်အဲ့လိုပဲတရားဆောင်တရားလိုက်ရှာနေတဲ့အချိန်မှာဟိုသူကကျွန်တော်လာပြီးတော့ကန်းနန်းလာနောက်ပြီးတော့ဒီသူ့ရဲ့အဲဇလန်အကြောင်းကျွန်တော်ပြောပြရအောင်ကျွန်တော်ဟာမိုက်တယ်ပေါ့နော်ဇလန်လေးကတော်တော်ကောင်းတယ်ပေါ့စိတ်ဝင်စားဖို့ကောင်းတယ်ပေါ့အမ်ဒါကျွန်တော်လည်းဂီတာကိုယ်တိုင်တီးတော့တော့ so what this is something you know I could contribute so now now be aမြင်မြင်အနေနဲ့တရားဆောင်မယ်ဆိုတော့လည်းဒါနောက်တစ် challenge တစ်ခုပေါ့နော်ဆိုတော့ကျွန်တော်လည်းစိတ်ဝင်စားပါပြီအားနဲ့သူကန်းလာတဲ့အချိန်မှာကျွန်တော်တက်ခိုင်း
ဒီဇက်ကားရိုက်ကူးမယ်ဆိုတဲ့အချိန်မှာအဲ့လိုအတားအဆီးအဟန့်တားတွေရောရှိသလားကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရခဲ့ရလား
ဟုတ်ကိုယ့်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လပ်အတားအဆီးတဲ့ဘာမှမရှိပါဘူးအကုန်လုံးကကျွန်တော်ဟိုဘောနော်မိဘတွေရောတကယ်ချင်းအကုန်လုံးပြောပြသူရဟာကောင်းတယ်ဘောလို့ပေါ့ဆက်လန်းနေတယ်ကောင်းတယ်ဟောဖြစ်တယ်တို့ဆိုရအပိစားဟော
အဲ့ကိုဝိနာရဲ့ဒီဇက်ကားကတာမန်ဇလန်ကျော်ယူတခုမဟုတ်ဘူးအဲ့တော့တာမန်ဇလန်ကျော်ယူကိုအခြေခံထားရဲ့ဟိုဇက်ကားတခုမဟုတ်ဘူးပေါ့အဲ့လေအင်္ဂါပြောင်းထားတဲ့သူတယောက်ရဲ့မေတ္တာတရားနဲ့သူ့ရဲ့ခံစားချက်တွေကိုဖွဲ့ဆိုထားရဲ့ဒီလိုပုံမှန်တမယိုးကျဇလန်ကျော်ယူမဟုတ်တဲ့အတွက်ရိုက်ကူးတဲ့နေရာမှာဘလို့အခက်အခဲတွေကိုကြုံရပါတယ်လေ
ဒီဟာအဲ့လိုဘယ်ပုံမှန်transgender about thinking that don't have by any other job still tomorrow humanity ya lu ya chin still be a deep belly tomorrow ပုံမှန်နေသားဆိုရင်အဲ့လို ပုံမှန်နေထိုင်အောင်မှာအမျိုးလူမျိုးမတူလို့ဘာသာမတူလို့ချစ်လို့မရဘူးစိုက်လို့မရဘူးဆိုတဲ့ဟာတော့မရှိတာပဲတည်ရမှာအဲ့တော့အခုဒီဟာစင်တူယိုမာလီအဲ့လိုသဘောမျိုးလေးကျွန်တော်ယူဆပြီးတော့အဲ့တော့အဲ့ကျွန်တော်အဲ့လိုပြောမှအရင်တက္ကနာဖြစ်တယ်လို့ဆိုတော့အရင်debate ဖြစ်တယ်လို့ကျွန်တော်တော့မထင်ဘူးလူတွေက because this is still art you know and it's still like it's a good art
အဲ့ဆီမခရစ်ယူအလှည့်ပေးရမယ်နော်အဲ့နိုင်ငံတကာမှာတော့လိင်ငါကွဲပြားတယ်ပြောင်းတယ်လိင်စိတ်ကွဲပြားတယ်ဆိုတဲ့သူတွေအပေါ်မှာဒန်းနူထားဖို့ပြီးတော့ခွဲခြားပြီးတော့မဆက်ဆံဖို့ခွဲခြားမတတ်မှတ်ဖို့တောင်းဆိုစော်ဩနေရတွေလည်းရှိပါတယ်ပြီးတော့ကိုယ့်ကိုယ်တတိရှိရှိပေါ်ထုတ်ဖို့အားပေးရတွေလည်းရှိပါတယ်အဲ့ဒီလိုနိုင်ငံတကာရဲ့အတိအမှတ်ပြုမှုတွေပို့ပြီးတော့ရလာတဲ့အခါမှာဒီရုပ်ရှင်အပေါ်မှာပေါ့နော်နိုင်ငံတကာအတိအမှတ်ပြုမှုတွေပို့ပြီးတော့ရလာတဲ့အတွက်မြန်မာနိုင်ငံလူလူအဖွဲ့အစည်းမှရောလိင်စိတ်ကွဲပြားတဲ့သူဒါမှမဟုတ်လိင်လူချစ်သူတွေအပေါ်မှာအများစုရဲ့အမြင်သဘောထားတွေကပြောင်းလဲလာမေးလို့မျှော်လင့်ပါသလား
ဟုတ်ကဲ့ Christy မျှော်လင့်ပါတယ်2021တော့အရင်နှစ်တည်းလို့တော့မဟုတ်တော့ဘူးပေါ့ဒါပေမဲ့မြန်မာလူအတိုင်းဝိုင်းမှာကဟိုရှေးရွေးအယူဆတွေရှိတယ်နောက်ပြီးတော့ဟိုဒီ transgender တယောက်မိမရှာတယောက်ဟိုနေဟိုလူအများနောက်ပြီးပြောတဲ့စကားလို့နေပြီးပြောတဲ့စကားလို့ဆိုရင်တော့6ပေါ့လေအဲ့လိုမျိုးပေါ့ဒါပေမဲ့အဲ့ဒါလည်းဟိုတမယိုးကျစကားလို့လည်းပြောလို့ရတာပေါ့လေသူတို့ကအဲ့နာမည်ကိုခေါ်ရတာတွင်နေပြီပေါ့ဒီမှာတော့ transgender gay ဆိုရင်လည်း gay ပေါ့ lesbian ဆိုလည်း lesbian ပေါ့သူကတွင်နေသူရှိတယ်ရှိကြတာပေါ့ဒါပေမဲ့ Christy တို့အခုအရေးကြီးဆုံးကဘာလဲဆိုတော့ transgender right ကိုဟိုတောင်းယူရပါမယ် transgender right က human right ပါပဲတူတူပါပဲဘာလို့ဆို transgender တွေကလည်း human ဖြစ်လို့ပါပဲTwa transgender တယောက်ဖြစ်တယ်၊ Twa gay တယောက်ဖြစ်တယ်၊ Twa lesbian တယောက်ဖြစ်တယ်ဆိုပြီးအခွင့်အရေးအထူးအခွင့်အရေးအနေနဲ့တောင်းဆိုတာမဟုတ်ပါဘူး။တာမန်လူတန်းစီရနေတဲ့အခွင့်အရေးကိုပဲ Christy တို့ကတောင်းဆိုနေတာပါ။ဒီမှာတော့ဟို transgender ကို protect လုပ်တဲ့ဟို LGBT ကို protect လုပ်တဲ့ဟိုဥစ္စာ regulation တွေ law တွေရှိကြတယ်ပေါ့လေ။ဒါပေမဲ့ဒီနိုင်ငံမှာတော့ကုမင်လေးဖြစ်နေပါပြီ။စစ်တပ်ထဲမှာလည်း LGBTQ တယောက်နေနဲ့ဝင်ပြီးအမှုထမ်းလို့ရတယ်။ဘယ်ရုံးမှမဆိုတက်လို့ရတယ်။ဘယ်အစိုးရအမှုထမ်းမဆိုဝင်လုပ်လို့ရတယ်။ Governor တို့တချို့စိတ်က Governor တွေပါရေးဆိုရင်အကုန်လုံး transgender တွေပါဖြစ်နေကြတာပဲလေဒီနိုင်ငံမှာတော့။အဲ့တော့ Christy တို့အနေနဲ့ကမ္ဘာနိုင်ငံနေနဲ့ရင်မောင်းတန်းပြီးတော့Christy တို့နိုင်ငံမှာလည်းဒီ transgender right တွေ LGBTQ right တွေဒီ LGBTQ တွေကို protect လုပ်ပေးနိုင်မဲ့ဟိုလူအဖွဲ့အစည်းတွေက advocate တွေမမရည်တည်ပေးမဲ့လူတွေကတော့ပုံမလိုအပ်လာတယ်လို့ထင်တာပဲအဲ့လိုလူတွေအဖွဲ့အစည်းတွေရှိမှလေဒီ transgender ဒီ LGBTQ အတိုင်းဝိုင်းကြီးကပုံမတုတ်တဲ့ဟို society တခုကိုရောက်သွားမယ်လို့တော့ Christy ထင်ပါတယ
် Amy ask you Bruce okay. So in Asiaအထူးသဖြင့်တော့အရှာမှာပေါ့လေရှေးဆွဲယူဆကိုကင်ဆွဲတာများတဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာဒီ transgender တွေနှိမ်စိတ်ခံယူချက်ကွဲပြားသူတွေနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံတာလက်မခံတာမျိုးကြီးရှိပါတယ်ဒီလိုအတိုင်းဝိုင်းမှာဒီရုပ်ရှင်ဇာတ်လမ်းတူလေးရရဲ့ခံမှုတစ်ခုရှိလာမယ်လို့ထင်ပါသလားဒီရုပ်ရှင်ဇာတ်လမ်းကတဆင့်ပေါ့အပြောင်းလဲတစ်ခုခုဖြစ်လာမယ်လို့မျှော်လင့်သလားနောက်ပြီးတော့ဒီလိုနှိမ်စိတ်ခံယူချက်ကွဲပြားတဲ့သူတွေကိုလူမှုအတိုင်းဝိုင်းမှာပို့ပြီးတော့အတိအမှတ်ပြုလာမယ်လို့ရောထင်နေပါသလားရှင
်Gender identity in the future.
We as filmmaker, we want to make more stories about
LGBT ရေနဲ့ပတ်သက်တဲ့ဇာတ်လမ်းတွေကိုပို့လုပ်ချင်တယ်ဆိုတာသူတို့အကြောင်းလူမှုအတိုင်းဝိုင်းကပို့ပြီးသိလာအောင်လို့ပါသူတို့အကြောင်းပို့ပြီးသိလာရင်သူတို့နဲ့တိတ်ပြီးဝေးကွာတယ်လို့မခံစားရတော့ဘူးပေါ့ဒါကြောင့်ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီဇာတ်လမ်းမှာပြောစရာအဆုံးသတ်ထားတာကတခြား LGBT ဇာတ်လမ်းတွေနဲ့မတူတာပါတခြားဇာတ်လမ်းတွေမှာကသူတို့ကိုမကောင်းမြင်တဲ့သဘောပုံဖော်ကြတာများပါတယ်ဒါကြောင့်ကျွန်တော်တင်ပြချင်တာကဒီလို transgender တယောက်ဟာလဲကောင်းမွန်တဲ့ဆက်ဆံရေးရှိတယ်ချစ်ချင်းမြတ်တာရှိတယ်သူတို့ကရဲစွမ်းတက်တည်ရှိတယ်လို့ကျင်နာတတ်တယ်ဆိုတာကိုပြချင်တာပါတကယ်ကဒီမတိုင်ခင်မနစ်ကတခြားရုပ်ရှင်ဇာတ်လမ်းတစ်ခုရိုက်ဖို့စီစဉ်ထားတာပါခရစ်စီရဲ့တကယ်ဖြစ်ရမယ့်ဇာတ်လမ်းပေါ့လေဒါပေမဲ့ကိုဗစ်ကြောင့်မလုပ်ဖြစ်ခဲ့ပါဘူးဒါကြောင့်ဒီတိုင်းစောင့်နေမယ့်အစားနောက်တစ်ခုဇာတ်လမ်းတူလုပ်ရင်အဖွဲ့သားတွေတယောက်အကြောင်းတယောက်ပုံနာလဲလာမယ်ပေါ့ဒါကရုပ်ရှင်ဖြစ်လာတဲ့အစပါပဲအစတုန်းကတော့ဒီဇာတ်လမ်းမှာဇက်ကောင်နေရာကဂီတသမားမဟုတ်ပါဘူးပကြီးစရာပါဒါပေမဲ့အဲ့ဒီလိုဆိုရင်ကျွန်တော်တို့ရဲ့ဘတ်ဂျက်နဲ့မလောက်နိုင်ပါဘူးဒီတော့ဂီတသမားဆိုရင်ကောင်းမယ်လို့စဉ်းစားလိုက်ပါတယ်ဇော်ကလည်းတချင်းဆိုကောင်းတယ်လို့ဂီတလည်းတီးတတ်ပါတယ်အဆင်ပြေပါတယ်ဆယ
်အဲ့တော့ကိုစော်မျိုးထက်ကိုထမင်းချင်တာတခုကတော့ဒီရုပ်ရှင်ကားလေးကနေပြီးတော့ ကိုယ်ဆောင်မျိုးထက်အနေနဲ့ဘာတွေထပ်ပြီးမျှော်လင့်ထားတာရှိပါသလဲ
Well not the film festival အများကြီးထပ်ပြီးကြိုင်နိုင်ပြီးတော့စုရင်းအများကြီးအဲလိုမျိုးစီတော့မျှော်လင့်ထား
နောက်ထပ်ပေါ်ဒီလိုဇလန်းမျိုးတွေကိုပါဝင်ပြီးတော့တရုတ်ဆောင်ဖို့အစီအစဉ်ရှိပါလား
ဟုတ်တော့အခွင့်အရေးပေးလာရင်တော့အစီအစဉ်ရှိပါတ
ယ်။မတ်ခရစ်စီယာကိုယ်တိုင်လည်း transgender တယောက်ဖြစ်နေရပေါ့နော်။အဲ့တော
့
မတ်ခရစ်စီရဲ့နေစဉ်ဘဝမှာတခြားသူတွေနဲ့မတူဘူးဆိုတော့ဟိုခံစားချက်တစ်ခုလွှမ်းမိုးနေရမျိုးရှိပါသလား။ပြီးတော့အများနဲ့မတူဆိုတော့အတိအရောရက်တီရုံးကန်ရတာအခက်အခဲရှိပါသလား။
ဟုတ်ကဲ့အစပိုင်းမှာပိုင်းမှာတော့ဖြစ်စီရှိပါတယ်ရက်စီရုံးကန်တော့ပထမပိုင်းကတော့ဂေးပေါ့လေနောက်ပိုင်းမှာဆန်ဆန်တော့ဖြစ်သွားတာပေါ့အဲ့တော့ဟိုတငယ်ချင်းအတိုင်းဝိုင်းနေရာလဲများစွာဖြင့်လက်ခံနေစုပ်ပြီးမြဲတော်တော်များတော့လက်ခံနေပေါ့ 80% လောက်ကတော့လက်ခံနေပေါ့ဒါပေမဲ့ 20% ကတော့သူတို့မှာ gray area လေးရှိနေတာပေါ့လေဟိုသူတို့စိတ်ထဲမှာသဘောကျတယ်လို့သဘောမကျဘူးလို့ကိုယ်ကတော့ပုံမှန်လေးထုတ်မပြောဘူးကိုရှင်မှာတော့ကိုရှင်မှာတော့အပြုံးလေးနေတော့ကိုယ်ရမှပဲဟိုစော်တာပေါ့ဒီအဲ့လိုတင်းပြောတာလို့ဘာများကအဲ့ဒီနဲ့ negative comment တွေပေါ့အဲ့လိုကြီးကဒါတွေကတော့ 20% လောက်ကတော့ဘဝမှာအခုလဲရှိနေတော့မှာပဲကြိုက်တဲ့လူလဲရှိရယ်ကြိုက်တဲ့လူလဲရှိရယ်အဲ့တော့ Christian ကတော့ဘာမှတော့အာဂရတရားမထားပါဘူးကိုမှန်နေချင်တာကိုကိုလုပ်တယ်ပြီးတော့ကိုကဒါကြောင့်ကိုယ်လက်ကိုလို transgender LGBTQ တွေအကုန်လုံးလက်ခံနိုင်ရမလဲဆိုတဲ့အကောင်းတဲ့ message ကိုပဲပို့ပေးဖို့အမြဲတမ်းကြိုးစားနေပါတယ
်။ဒီစကားတူလေးကိုဆက်ပြီးတော့ဒီရုပ်ရှင်ပွဲတော်တွေမှာပြသနေတဲ့အခြေအနေနဲ့သူစုရရထားတဲ့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါအောင
်။ Film Festival နားလည်ရပြီးတော့ပါပြီ။အဲ့ဒီအနှစ်ခုကတော့ Academy Award Qualifying Film Festival ဖြစ်တယ်ပေါ့အဲ့ဒါတော့ Oscar ပေါ့တခုကတော့ Ranger Film Festival အဲ့ဒါတော့ London ပါအဲ့ဒါတော့အကြီးမားဆုံး Independent Film Festival ဖြစ်ပါတယ်နောက်တစ်ခုကကျတော့ Atlanta Out on Film Festival ဖြစ်ပါတယ်နောက်တစ်ခုက Taiwan လည်းရထားတယ်နောက်ပြီးတော့ Toronto Real Film Festival လည်းရထားတယ်နောက်ပြီးတော့အထူးခြားဆုံးကတော့ China လည်းရထားတယ်ပေါ့ China မှာဒီ LGBTQ rights နဲ့ပတ်သက်ပြီးအဲ့လိုမရှိဘူးလေအဲ့မဲ့ China လည်းခုစိုးရရတာပေါ့တခြား Film Festival တွေကလည်းခုစီလို့ကို email ပို့ထားပါတယ်ဒါပေမဲ့ Film Festival group ကဘယ်လိုလဲဆိုသူတို့ရွေးချယ်ပြီးလို့ရှိရင်သူတို့စီက official စုတဲ့ date မပေးမချင်းခုစီလို့ရနေကြီးရလို့မရဘူးပေါ့ဒါပေမဲ့လောလောဆယ် official ရထားတာတော့အားသူလို့ပြောပါတယ်ပေါ့ဒီလိုဓမ္မစကားပြောလေစက္ကန့်လေးရပါတယ်ပဲခုစီလို့ကဟိုကမ္ဘာလေးမှာပေါ့လေဒီလိုနေရာလေးတစ်ခုရပါတယ်ပဲကဒါကတော့မြန်မာရုပ်ရှင် industry အတွက်ကောင်းတဲ့ရလဒ်တစ်ခုပဲလို့ပဲပြောချင်ပါတယ်ကိုရိုးတယ်ပြောတာမဟုတ်ဘူးเนาะအားလုံးပဲမြန်မာ movie industry အတွက်ပေါ့နောက်ပိုင်းမှာဒီလိုဟိုကိုရီးယားရုပ်ရှင်သားတွေလို့နောက်ပြီးတော့နောက်တစ်ခုပြောချင်တာမြန်မာကြီးကအနုပညာရှင်တွေအနုပညာလုပ်ငန်းကိုဆက်ပြီးလုပ်ခွင့်ရတဲ့သူတွေအကုန်လုံးပေါ့လေအဲ့ဒါလည်းခံပြီးဟုတ်ခန်းစီထားတယ်ခန်းစီခံထားတယ်ပေါ့အဲ့ဒီအနုပညာရှင်အကုန်လုံးကလည်းအမြန်ဆုံးပြန်လုပ်ပေးပါလို့ခရစ်စီရိုဒီယာအာမေရိကန် movie industry မှာလုပ်နေတဲ့ actor တွေ producer တွေ director တွေအကုန်လုံးကဆန္ဒပြလိုက်ပါတယ်မြန်မာရေးရှင်လုပ်ငန်းရှင်တွေပြန်လည်အသက်ဝင်လာပြီးတော့ဒီလိုခရစ်စီရိုလိုနိုင်ငံခြားမှာရောက်နေတဲ့အာမေရိကန် immigrant တွေနဲ့ပူးပေါင်းပြီးတော့ပုံမကောင်းမှုတွေရုပ်ရှင်တွေထုတ်လုပ်နိုင်ဖို့လည်းခရစ်စီမျှော်လင့်ပါတယ်
ဘူးလိုအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်ဒီ director Bruce Chu ရောနောက်ပြီးတော့တရုတ်ဆောင်နေဖြစ်တဲ့ Mark Christian နဲ့နောက်ကိုစောမျိုးထက်နောက်ထုတ်လုပ်သူကိုနာမျိုးသိအားလုံးကိုကျေးဇူးအများကြီးပဲတင်ပါတယ်
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ကျေးဇူးပါ။ဟုတ်
ကဲ့ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 13ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်။ VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ22ရက်တနင်္လာနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6753ညတို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေထဲကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားရဖို့ရှိပြီးအခုအရင်ဆုံးတော့မြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်အစီအွေကောင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးမဲ့ကဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရမှာပါပြင်ပဆောင်းပါရှင်ကိုပြည်သွေးနိုင်တဲ့အတူမိုက်အင်ချင်းနိုင်တင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီဘက်ကဘာမြန်မာမီဒီယာမြင်ကွင်းကန္တာမှာတော့မြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သူနိုင်ပါအာဆီယံ -1 လို့ဒေတာတွင်းမီဒီယာတချို့ကခေါင်းစဉ်ပေးပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာအခြေစိုက်အာဆီယံ Today TV ကတော့အာဆီယံ Summit- မြန်မာလို့အမည်ပေးတင်ဆက်ပါတယ်ဘာကြောင့်ဒီလိုအမည်ပေးကြတာလဲဆိုတော့2021ခုနှစ်အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိပြုလုပ်ခဲ့တဲ့38ကြိမ်နဲ့39ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးကြီးမှာမြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးဘဲအာဆီယံထိပ်သီးစည်းဝေးကြီးကျင်းပခဲ့ကြလို့ပဲဖြစ်ပါတယ်ဒီထိပ်သီးစည်းဝေးကြီးမှာမြန်မာမပါဝင်ပေမဲ့မြန်မာနိုင်ငံအကြောင်းဟာအစည်းအဝေးကြီးရဲ့အဓိကအကြောင်းအရာဖြစ်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်ဘာကြောင့်လဲဆိုတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအကျိုးဆက်ကြောင့်ပါပဲ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ NLD ဦးဆောင်တဲ့အရတားအစိုးရထံကနိုင်ငံတော်အာဏာကိုသိမ်းယူခဲ့ပါတယ်ဒီလိုအာဏာသိမ်းလိုက်တာကိုလက်မခံနိုင်ကြတဲ့ပြည်သူတွေကနိုင်ငံနဲ့အဝါဆန့်ကျင်ဆန္ဒပြကြပါတယ်အဲ့ဒါကိုစစ်တပ်ကပြင်းထန်စွာဖိနှိပ်ချေမှုန်းတပ်ဖြတ်ထားပြီးဖမ်းဆီးတာတွေလုပ်ပါတယ်ဒီလိုဖြစ်ပေါ်နေတဲ့စိုးရင်စရာမြန်မာနိုင်ငံတွင်ကအခြေအနေတွေကိုဖြေရှင်းဖို့အာဆီယံအဖွဲ့ကြီးရဲ့အချက်၅ချက်ပါတဲ့အစီအစဉ်တရက်ကိုမြန်မာစစ်တပ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့နောက်ပိုင်းမှာအာဆီယံသဘောတူညီချက်၅ချက်ကိုစစ်ကောင်စီကလိုက်နာအကောင်အထည်မဖော်တဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးကြီးကိုတက်ရောက်ခွင့်မပေးတာဖြစ်ပါတယ်။
ဒီလိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ခွင့်မပေးတာကိုမြန်မာစစ်ကောင်စီကတော့အာဆီယံပြည်ငင်းစာရန်အပိုက်နှစ်ပါအာဆီယံဖွဲ့ဝင်နိုင်ငံအားလုံး၏လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုတန်းတူညီတူရှိမှုနယ်မြေတည်ထက်ခိုင်မြဲမှုနှင့်အမျိုးသားရေးလက္ခဏာများကိုလိုက်နာရန်နှင့်အပိုက်နှောင်းမှာပါရှိတဲ့အဖွဲ့ဝင်နိုင်ငံများသည်တူညီသည့်အခွင့်အရေးနှင့်တာဝန်များရှိရမည်ဆိုတဲ့ကြားထမ်းချက်များနှင့်ကိုက်ညီမှုမရှိဘူးလို့ပြောဆိုကန့်ကွက်ခဲ့ပါသည်စစ်ကောင်စီကအဲ့ဒီလိုကန့်ကွက်ခဲ့ပေမဲ့လို့နောက်နှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့လောလောဆယ်ကျွန်တော်တို့ဟာအာဆီယံ -1 အခြေအနေနဲ့ရင်ဆိုင်နေရပါတယ်မြန်မာမပါတဲ့အာဆီယံဟာအာဆီယံအပြစ်မဟုတ်ပါဘူးလို့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်အခုဆိုရင်54နှစ်တက်တန်းရှိပြီဖြစ်တဲ့အာဆီယံလို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းကြီးမှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်အာဆီယံအဖွဲ့ကြီးစတင်တည်ထောင်တဲ့1969ခုနှစ်အောက်တိုဘာ10ရက်နေ့မှာတော့အဖွဲ့နိုင်ငံ9နိုင်ငံနဲ့စတင်ခဲ့တာပါအဲ့ဒီနိုင်ငံတွေကတော့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့စင်ကာပူနိုင်ငံတွေပဲဖြစ်ပါတယ်နောက်ပိုင်းမှာဘရူနိုင်း၊ဗီယက်နမ်၊မြန်မာ၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေဟာအဖွဲ့ဝင်နိုင်ငံတွေဖြစ်လာကြတာပါစတင်ဖွဲ့စည်းစဉ်ကတော့ကွန်မြူနီတီအန်ရယ်ကိုကာကွယ်ဖို့အဓိကရည်ရွယ်ထားခဲ့ကြတာပါဒါပေမဲ့စစ်အေးကာလပြီးဆုံးသွားပြီးတဲ့နောက်ပိုင်းကာလတွေမှာတော့ဒေတာရင်းလူမှုရေးစီးပွားရေးရည်ကျေးမှုတွေပူးပေါင်းဆောင်ရွက်ဖို့ဒေတာရင်းတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုရရှိစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်တွေထားရှိခဲ့ပါတယ်။အခြေခံမူတွေထဲမှာလည်းနိုင်ငံတစ်နိုင်ငံရဲ့ပြည်ရင်းရေးကိုအခြားနိုင်ငံတစ်ခုကဝင်ရောက်ဆက်ဖက်ခြင်းမပြုရန်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။
ဒါကြောင့်လည်းအာဆီယံနိုင်ငံတွေဟာတနိုင်ငံရဲ့အရေးကိစ္စတွေမှာတနိုင်ငံကဝင်ရောက်ပြောဆိုလေးစွတ်ဖက်လေးမရှိကြပါဘူး။ဆုံးဖြတ်ချက်တွေချတဲ့အခါမှာလည်းအားလုံးသဘောတူညီတဲ့ consensus အနေနဲ့သာချမှတ်လေးရှိပါတယ်
။ဒါပေမဲ့မကြခင်ကဘရူနိုင်းနိုင်ငံကဥဆောင်ပြုလုပ်ခဲ့တဲ့အာဆီယံဆမ်မစ်မှာတော့မြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးတဲ့အရေးယူမှုမျိုးပြုလုပ်ခဲ့တာကိုထူးခြားစွာတွေ့ရပါတယ်။အဲ့ဒီအခြေအနေကိုဘန်ကောက်ပို့သတင်းစာကြီးရဲ့သဘောထားအမြင်ကဏ္ဍမှာအာဆီယံအဖွဲ့ကြီး9နိုင်ငံပဲဖြစ်သွားရင်ဘယ်လိုဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဂျူလာလောင်ကွန်တက္ကသိုလ်ရဲ့ပမောက္ခတဦးဖြစ်တဲ့ပီတီနန်ပေါင်စုဒီရွတ်ရဲ့အမြင်ကိုအောက်တိုဘာလ29ရက်နေ့မှာဖော်ပြခဲ့ပါတယ်။ပမောက္ခတီတီနန်ပေါင်စုဒီရွတ်ကအာဆီယံအနေနဲ့အရင်လိုပဲကြားနေရေးဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့အလုံးမဖြစ်လက်တွေ့မကျတဲ့လမ်းဟောင်းကိုလိုက်မလားလက်တွေ့ကျကျနဲ့တက်ကြွတဲ့လမ်းကိုလိုက်မလားဆိုတဲ့ရွေးချယ်စရာဖြစ်လာတဲ့အခါမှာတော့ဒုတိယလမ်းကိုရွေးချယ်ခဲ့ပြီးအဖွဲ့ဝင်10နိုင်ငံပါတဲ့အစည်းအဝေးမှာမြန်မာစစ်ကောင်စားကိုတက်ရောက်ခွင့်မပေးဘဲခြံလှပ်ထားခဲ့ပါတယ်။ဒီလိုရဲရင်တဲ့လှုပ်ဆောင်ချက်ဟာဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လည်းအရေးပါလှပါတယ်လို့ရေးသားထားပါတယ်
။အဲ့ဒီလိုပါပဲ American ပြည်ထောင်စု Washington DC မှာရှိတဲ့ Woodrow Wilson Center ကသူတေတီဦးရဲမျိုးဟင်းကိုအာဆီယံအဖွဲ့ကြီးရဲ့အနေအထားဘယ်လိုရှိသလဲအခုလိုမြန်မာစစ်ကောင်းဆောင်ကိုထိတ်တိအစည်းအဝေးပေးမတတ်တာဟာအာဆီယံအဖွဲ့ကြီးအတွက်အထိုးအကွေလားလို့မေးကြည့်တော့
ခုလက်ရှိအထူးကြီးမဟာဗျူဟာအနေအထားရဆိုရင်အာဆီယံရဲ့တည်ရှိမှုကတော်လေးအရေးပါလာတာကိုတွေ့ရတယ်။တရုတ်နဲ့အမေရိကန်ရဲ့ပြိုင်ဆိုင်မှုပိုပြင်းထန်လာတဲ့နောက်ပိုင်းမှာအာဆီယံရဲ့ဖြစ်တည်ရှိမှုကတော်လေးအရေးကြီးလာတယ်။အရေးကြီးလာတဲ့အမြအာဆီယံကောင်းဆောင်တွေအာဆီယံကိုဂုဏ်သိက္ခာရှိတဲ့အဖွဲ့အစည်းတစ်ရက်အနေနဲ့ကျွန်တော်တို့ရက်တည်နိုင်မှုပေါ့။အဲ့ဒါမျိုးတွေမျှော်ယူချက်တွေစူးစမ်းလာတာတွေလည်းတွေ့လာရတယ်။သူတို့ဒေသတွေမှာမြန်မာပြည်ထောင်စုဖြစ်လာတဲ့အခါမှာအာဆီယံကောင်းဆောင်တွေကဒီမြန်မာပြည်ထောင်စုကိုဘယ်လိုဖြည့်ရှင်းကြမလဲဆိုတဲ့ကိစ္စကိုစဉ်းစားတယ်ဆွေးနွေးကြတယ်။အဲ့ကမှတစိမ့်ဒီ5 point consensus လို့ခေါ်တဲ့အချက်၅ချက်ပါတဲ့သဘောတူညီချက်ဖြစ်လာတယ်ပေါ့။အဲဒီသဘောတူညီချက်ကိုအကောင့်ထဲပေါ်ပြီးဖို့အတွက်မြန်မာပြည်နိုင်ငံကပြက်ကွက်တယ်။အရင်လိုပဲဘာတိလိုက်ဘာတိပါတာနေမယ်ဆိုရင်အာဆီယံရဲ့ဂုဏ်သိက္ခာဟိုထိခိုက်မှာ哦တချို့နိုင်ငံတွေကစိုးရိမ်ကြတဲ့အခါမှာတော့ဒီကိစ္စကိုထိထိရရောက်ကင်တွယ်ဖို့ဆိုတဲ့အဆင့်ကိုရောက်လာတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက်ပြောင်းသွားပြီလို့တော့ပြောဖို့တော့တော်လေးခက်ပါသေးတယ်
။ဟုတ်ပါတယ်။အခုဖြစ်ရာအာဆီယံဖွဲ့ကြီးအတွက်အချိုးအကွေ့တစ်ခုဟုတ်မဟုတ်ဆိုတာတော့ပြောဖို့စောနေပါသေးတယ်။ဒါပေမဲ့ဒါဟာထူးခြားတဲ့ဖြစ်ရာတစ်ခုဆိုတာတော့သိကြပါပဲ။ဘယ်လိုပဲဖြစ်ဖြစ်အာဆီယံဖွဲ့ကြီးရဲ့ဆောင်ပုဒ်ဖြစ်တဲ့ One Vision, One Identity, One Community လို့ဆိုတဲ့တစ်ခုလီးသောတည်ယူချက်၊တစ်ခုလီးသောတရုပ်လက္ခဏာ၊တစ်ခုလီးသောအတိုင်းအမြင်စီကိုအရောက်ရှိတက်ကြတဲ့အခါအခုမြန်မာနိုင်ငံကိစ္စဟာအာဆီယံဖွဲ့ကြီးအတွက်စံသတ်မှုတစ်ခုဆိုတာတော့ပေးကြလှကြောင်းပ
ါခုပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အခုတော့မြန်မာပြည်ကပေးစာသတင်းဖတ်ဆင်ခန္ဓာကိုနားဆင်ချရမှာပါမအေးသနာကျော်စီစဉ်တင်ဆက်ထားပါလေရှင
်ဘေးနဲ့ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOA Facebook စာမျက်နှာမှာလာပြီးရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်အခုအရင်ဆုံး Messenger ကရေးလာတဲ့တောရရှင်တယောက်ရဲ့စာလိုလေးနဲ့စာချင်ပါသေးတယ်အထွန်းဖွားဆိုတဲ့တောရရှင်မှာ VOA ကို9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံနေသလိုခံစားရတဲ့အမာခံပြိတ္တပါဗျာမန္တန်းတော်ရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဦးကျော်ဇန်တာရဲ့တင်ကြားမှုတွေကိုကြိုက်ပါရင်တဲ့ကျွန်တော်စာကိုချမ်းမထားခဲ့ပါနဲ့လို့အထွန်းဖွားဆိုတဲ့သောရရှင်ရေးလာပါတယ်မဖောင်းပြင်းမျိုးနဲ့ Hello အုပ်စုကြိုက်ကလွန်ကြေးရွာလေးကပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့အင်တာနက်မမီးတဲ့နေရာမှာနေထိုင်ပြီးတော့သူ့အဖေကဗီဒီယိုကိုအရင်ကြိုက်ပါရင်တဲ့သူတောင်းဆိုလာတာတကူကတော့လည်းနည်းဆန်းပါရင်နော်
မင်္ဂလာပါဗီဝေရှင်ကျမကအခုချိန်ထိအင်တာနက်လိုင်းတိကျမမိသေးတဲ့နေရာဒေသမှာနေပါတယ်လမ်းသက်ဆက်တွေ့ရတဲ့အရန်ကိုခေါင်းပါပါတယ်ရေဒီယိုကိုပဲအားကိုးပြီးတော့နားထောင်ကြရတာပါကျမဖေဖေရေဒီယိုဒီလိုနားထောင်လာတာဘယ်နှခုနှစ်ထဲအားလို့မသိပေမဲ့လေကျမမှတ်မိစားကနေ VOE နဲ့ပြပသတင်းဌာနတွေကိုအမြဲနားထောင်ပါတယ် အခုဆိုရင်ကျမဖေဖေအသက်80ကျော်မျက်စိကွယ်ရလေမကြသေးပါဘူးမိမိစုံလာလေမကြသေးဘူးမို့ဖေဖေအားငယ်နေမယ်ဆိုတာကိုသိလို့ဖီယိုရီကိုအကူအညီတောင်းလိုက်မိရပါဖီယိုရီကနေလေဒီယိုနားထောင်ပေးတဲ့အတွက်အတိမတ်ပြည့်ရဲ့အကြောင်းလေးပြောပေးဖို့တောင်းဆိုတာပါဒီလိုမျိုးလေးဖေဖေကြားမယ်ဆိုရင်ပြောမယ်လို့ထင်လို့ပါကျမရဲ့ယူတာဖြူစင်လို့နဲ့ယူတာတွေတွေ့ရောဆူတောင်းစကားလေးပြောပေးမယ်ဆိုရင်အနည်းငယ
ဆွေမျိုးရေးချဆိုရတဲ့မရှိအခုချိန်မှာဖေဖေအစစရရအားငယ်နေရမို့အမြင်တရိရရဲ့အကြောင်းနဲ့ဖေဖေကိုချစ်တဲ့အကြောင်းလေးသိစေချင်လို့တောင်းဆိုရပါစာရှိသွားလို့တောင်းမှာရှင်ဖေဖေအားငယ်နေမှာဆိုလို့ဗီဒီယိုကနေပြီးအတိအမှတ်ပြချောင်းလေးပြောပြပါရစ်သူဖေဖေကိုတရိရချောင်းချစ်တဲ့အကြောင်းလေးအဝေးကနေပြောချင်တဲ့ပုံမှာနော်အဝေးရောက်နေတယ်လို့တော့တိတိချာချာရေးမထားပါဘူးဒါပေမဲ့သူဖေဖေသူပြောသလိုမျိုးဗီ မေကွန်တိုရိုလေးတစ်ခုမေးလာတဲ့သောရရှင်ကိုလည်းပြန်ပြောဖြေကြားပေးကြပါရယ်မင်းခန့်ဆောင်ဆိုတဲ့သောရရှင်မှာသူကဖုန်းမှာပါတဲ့ region နဲ့ view ကိုနားဆင်လို့ရပါလားတဲ့ဟုတ်ကဲ့ဒီသောရရှင်ပြောထားမေးထားတာကလည်းတကြောင်နဲ့ဆိုတော့ဘာ review ကိုပြောတာလဲလည်းမသိဖုန်းမှာဆိုရင်တော့ phone application ပဲဖြစ်မယ်လို့ထင်မိပါရယ်ဒီလိုဆိုရင်တော့ကျမသိထားတဲ့ radio app တစ်ခုတော့ရှိပါတယ်ကျွန်းနေလို့ခေါ်ပါလေအဲ့ဒီကျွန်းနေတဲ့ app ကကမ္ဘာနိုင်ငံတော်တော်များများကရေဒီယိုလိုင်းတွေကိုဖမ်းယူနိုင်လို့ရပါတယ်။ဒီမှာ view ကိုလည်းအဲ့ကနေပြီးတော့ဖမ်းယူနိုင်ပါတယ်။ဒီနေ့ပြင်ဖုန်းနဲ့နားဆင်နေဆိုရင်လည်းကျမတို့ရဲ့ view app ကို download လုပ်ထားပြီးတော့သတင်းတွေကိုနားထောင်လို့လည်းရ၊ကြည့်ရှုလို့လည်းရပါတယ်။ဒါ့အပြင်သတင်းတွေကိုစာနဲ့လည်းဖတ်လို့ရပါတယ်နော်။အသစ်ပြင်ချင်ထားတဲ့ app ဖြစ်ပါတယ်။ကျမတို့ရဲ့ app နာမည်က view bambies ဖြစ်ပါတယ်။ခုနမေးထားတဲ့တယ်လီဖုန်းပေါ်ကရေဒီယိုဆိုတာကျမပြောရတယ်မတွေ့ရင်လည်းပြန်ပြီးပြောပြပါအောင်ရှင်။တခြားသောရရှင်တွေကိုလည်းကျမတို့ပြန်ပြီးဝေမျှပြောပြလို့ရအောင်ပါ။အခုလိုဆက်တွေ့လာတဲ့အတွက်အထူးကျေးဇူးတင်မိပါတယ်။ VOA 1 Note သားတွေအားလုံးကျန်းမာချမ်းသာကြပါစေ။ပေးစာကဏ္ဍကိုခုချိန်မှာပို့ပြီးလိုအပ်ရပါရင်ပြည်သူများရဲ့ကောက်ရိုးတင်မြင်ပါလို့ရေးလာတဲ့သောရရှင်ကတော့နာမည်မဖော်ပြစေချင်ပါတဲ့
။ဟုတ်ကဲ့ပါ VOA ရေ။လူသားချင်းစာနာလို့ပြန်လွတ်ပေးလိုက်ပါတယ်လို့ပြောတဲ့သူတွေကို VOA ကပြောပေးပါရှင်။နိုင်ငံကောင်းဆောင်အပါအဝင်ဖန်ခံထားရတဲ့ပြည်သူလူထုအလုံးအဖန်ခံထားရတဲ့တရင်သမားအလုံးကလူသားတွေပါလို့လူသားတွေဖြစ်တဲ့ဆိုတာကိုသိစေချင်ပါတယ်လို့ VOA ကိုလည်းကျေးဇူးတင်ရပါတယ်။ VOA ရဲ့ဝိုင်းတော်သားတွေအလုံးတွက်လက်တဲ့ဆက်သွယ်မီဒီယာခန့်တွေမှာကိုလိုချင်တဲ့အချက်အလက်ကိုထည့်ရောက်အောင်မေးမြန်းနေ။တစ်ဖက်လူကအကန့်တွေကြီးပြန်ဖြေနေပြီမဲ့ပါပါနဲ့နဲ့နဲ့လိုချင်တဲ့အချက်လက်တွေကိုအပြေထွက်လာအောင်မေးနိုင်တာတွေ့ရလို့ကျမလေးစားပါတယ်။သတင်းသမားဆိုတာတည်ထားသမျှကိုမချွေးမချံပြောရမယ့်တာဝန်ရှိသူဖြစ်တယ်လို့ဦးကျော်စံသာပြောခဲ့တဲ့စကားတွေကိုအပြေအဝါထောက်ခံပါတယ်။ဦးကျော်မောင်သားနဲ့ဦးဝင်းဖေတို့ရဲ့ဆွေးနွေးခန်းကိုနားထောင်ရင်းပိုးပြီးထောက်ခံမိတာကတော့မီဒီယာသတင်းသမားသတင်းကြေညာပေးနေသူတွေဟာကျမတို့ပြည်သူတွေအတွက်အားကိုးနေရသူတွေပါ။ဒီအတွက်ကျေးဇူးတင်တာအမှန်ပါ။နံညီမဖော်ပြစေချင်တာကတော့လက်ရှိအခြေအနေကခက်ခဲနေလို့ပ
ါ။ဟုတ်ကဲ့ပါ။စာရေးနေကြနာမည်လဲပြောနေကြသွားရှင်ရေးလာတာပါ။ဒီတစ်ခေါက်တော့ထူးထူးခြားခြားပဲဒီရက်ပိုင်းနဲ့သူရေးလာတဲ့စာလေးတွေမှာတော့နာမည်မဖော်ပြပါနဲ့လို့ရေးလာတာတွေ့ရလို့စိတ်မကောင်းဖြစ်ရပါတယ်။ဘာလို့လဲဆိုရင်နာမည်နဲ့ရေးနေကြသွားရှင်နေတော့မှနာမည်မပြောပါနဲ့ဆိုရဲစိုးရင်ထိတ်လန့်မှုခံစားရရဲဆိုတာကျွန်တော်တို့စာရေးမှာပို့ပြီးတွေးလာရပါတယ်နော်။American သတင်းတောက်ကိုလွတ်ပေးတာလူသားချင်းစာနာလို့လွတ်ပေးတယ်လို့စစ်ကောင်စီကပြောသွားလို့တခြားသူတွေကလူသားချင်းစာနာပေးပါအောင်လို့ဒီတော်ရရှင်ပန်ချားသွားပါလိမ့်ဖြူကိုရေးလာတဲ့တော်ရရှင်ရဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သောရရှင်ရဲ့စာရီတော်တော်များများလက်ခံရရှိပါတယ်။ဒီစာရီတွေကတချို့ကိုဆက်ပြီးဖော်ပြပေးကြပါတယ်။သူ့ရဲ့ထင်မြင်ယူဆချက်တစ်ခုကို VOE ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်။သူ့ရဲ့ပထမတစ်ခေါက်စာကိုလည်းပြီးခဲ့တဲ့ဒီမတ်နေ့ကကျွန်မဖော်ပြပေးသွားပူပါရရှင်။ဒီသောရရှင်ကသောရရှင်နေဒီကျမမြန်မာပြည်ကပေးစာများအစီအစဉ်ကိုအများအားနားထောင်မယ်ဆိုရင်တော့မှတ်မိမယ်ထင်ပါတယ်တိတ်ပြောလည်းမကြသေးဘူးဆိုတော့သူကအရင်တော့ရင်တင်းရဲ့လက်ရှိ CDM တယောက်ဖြစ်ပါတယ်ဆိုပြီးတော့ရေးလာတာပါအရင်တစ်ပတ်ကပေးပို့တဲ့စာကိုဖတ်ပြပေးလို့ကျေးဇူးတင်ပါတယ်ဗျာတဲ့ အခုတစ်ခေါက်စာမှာတော့ရွေးကောက်ပွဲတစ်နှစ်ပြည့်လို့ကိုယုံကြည်ရာကိုမဲပေးခဲ့ကြတဲ့ဒီမိုကရေစီနိုင်ငံသားနဲ့ဝန်ထမ်းဘဝကိုမြင့်တင်နိုင်မဲ့ NLD အစိုးရကိုတက်သားစွာမဲပေးခဲ့တဲ့ရင်ထင်းရဲ့လက်ရှိ CGM ရဲ့ခန်းစားချက်လေးကိုထပ်ပြီးဝေမျှခြင်းပါတယ်ဆိုပြီးအစာချီလာပါတယ
်ကျွန်တော်လိုပဲယုံကြည်ရာကိုလွတ်လပ်စွာပါတီစုံကိုမဲပေးကြတဲ့ဝန်ထမ်းတွေဒုနဲ့ဒေးပါပဲဗျာတက်ပြင်းကနေမဲပေးခွင့်ရတော့လွတ်လပ်စွာနဲ့မဲပေးခဲ့ကြတယ်လေအဲ့ဒီမှာလိုင်းပေါ်မှာတန်ရင်တစ်ခုဆိုရင်တန်ရင်တရင်လုံး NLD ကိုမဲပေးခဲ့ကြတာတွေတင်သားရှယ်သားတွေလည်းဘလူးကိုပြန်နေလို့ပါဗျာကိုတိုင်းတွေလည်းကိုယုံကြည်ရာပါတီကအနိုင်ရမယ်လို့အပြည့်အဝမျှော်လင့်ထားတဲ့အတိုင်းပဲအပြတ်အသတ်ကိုအနိုင်ယူတော့ပျော်လို့မဆုံးပြုံးလို့မဝသေးခင်မှာပဲမဲရလတ်ကိုလက်ခံမှာပါဆိုပြီးပလင်ယူရာကနေပြည်သူတွေကိုကပ္ပလမ်းဘေးကိုခွဲဆွဲမဲ့ကိန်းကြောက်တဲ့တွန်းချတာရက်ဆက်ပါပဲအမေသာရှိနေရင်ပြည်သူတွေဒီလောက်အသက်ရှူကြမှာမဟုတ်ဘူးတဲ့အခုတော့လမ်းပေါ်မှာပြည်သူတွေကိုပြစ်ခတ်ဖမ်းဆီးနေတာမြင်လို့မှကောင်းကြသေးရဲ့လားဗျာဘေပါတီကိုမဲပေးခဲ့ပေးခဲ့အခုတော့ခွေးကပလင်ထိုင်တော့လမ်းပေါ်ထက်ရောတောတွေတဲတောင်တွေတဲပါမကျန်းရောက်နေရတဲ့ပြည်သူများနဲ့ရဲဘော်များဤသူလက်ကမ်းကြိုလျက်အချိန်မနှောင်းခင်ပြည်သူရင်ဝင်ခိုးဝင်မှာတော့တငယ်ချင်းတို့ရေဒီချိန်မှာခက်ခဲရင်လဲခဏပါကြည်တာရင်အားလုံးအကျိုးတူခံစားရမှာမို့အယိုးကိုက်ပြီးအမီးနဲ့မနေပဲလူသားဆန်စွာရုံထွက်ကြပါတော့
ကျေးဇူးပါ VOE တဲ့ဆာချေသွားလို့တောင်းပန်ပါတယ်ညှော်နေရှာမဲ့အမေစီပြန်ရမယ်နေကိုရည်တွေ့ရင်းနဲ့ရှင်တန်ခွင့်အတွက်ဖျားသခင်စီဆုတောင်းရင် VOE ဝိုင်းတော်သားတွေအားလုံးလည်းအေးချမ်းသာရပြီးကင်ပါစေလို့ဆုတောင်းပေးပါတယ်အကောင့်လေးကိုတော့ထုံးစံတိုင်းလှုပ်ဝက်ပေးထားပါနော်တဲ့ဒါတော့စိတ်ချပါနော်ရေးလာရတဲ့ရှင်တွေတချို့ကလည်းတခြားနာမည်တခုခုတုံးပြီးရေးလာတာရှိသလိုတချို့ကကြတော့လုံးဝနာမည်မဖော်ပြပါနဲ့ဆိုပြီးတော့ရေးလာကြတာလေးအများကြီးပို့ပြီးများလာကြတာပါ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါအရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါရဲ့ရှင်။ကျမတို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြောပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မဧတနာကျော်စီစဉ်တင်ဆက်တဲ့မြမပြည်ကပေးစာသတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အခုကတော့သတင်းတွေတဲ့ကသုတအပတ်ဆင်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်မွေးရနိုင်ငံကိုစွန့်ခွာပြီးနိုင်ငံရဲ့ခြားကိုရွှေ့ပြောင်းနေထိုင်ချသူတွေအကြောင်းဒီသတင်းပတ်မှာမညွညွလွင်ပြောပြပေးပါမယ်ရှင
်ကမ္ဘာနိုင်ငံတချို့မှာမွေးဖွားနေထိုင်ချသူတွေဟာကိုမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းအမျိုးမျိုးကြောင့်မိမိမွေးရဇာတိနိုင်ငံတွေကိုဆွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေ ငြိမ်းချမ်းနိုင်တဲ့နေရာဒေသနိုင်ငံတွေကိုတရားဝင်ခီးလန်းတွေကပဲဖြစ်ဖြစ်တရားမဝင်ခီးလန်းတွေကပဲဖြစ်ဖြစ်ရေးကြီးရမျက်နှာရရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်ကြပါတယ်။ ဒုတိယနာပြုစင်းစရာတွေအရတော့ကမ္ဘာကပ်ရောဂါပိုးကြီးမကြရောက်မီအခြေ၂၀၁၉နှစ်ကုန်ပိုင်းလွန်အထိကမ္ဘာပေါ်မှာနေရွှန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး၂၇၂ပန်းနီးပါးရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူလူဦးရေအခြေကတဝက်ကျော်၁၄၀တန်းဟာဥရောပနဲ့အမေရိကတိုင်မြောက်ပိုင်းအမေရိကန်ပြည်အောင်စုကနေဒါစတဲ့နိုင်ငံတွေမှာအခြေချနေထိုင်ကြပါတယ်။ ကမ္ဘာလူဦးရေရဲ့၃.၅%ကနေလို့ဟာမိမိနိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကြီးကပြောပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူတွေထဲမှာမိမိဘဝတိုးတက်ဖို့အတွက်အလုပ်ကိုင်းအတွက် ကိုယ်စန္ဒအရရွှေ့ပြောင်းနေထိုင်သူတွေပါတယ်လို့စစ်မဲ့ဘေးဒဏ်နဲ့သဘာဝဘေးဒဏ်တွေကြောင့်အာရမရွှေ့ပြောင်းခံစားရတဲ့ဒုက္ခတွေလည်းပါဝင်ပါတယ်။အလုပ်အကိုင်အတွက်တခြားနိုင်ငံတစ်ခုခုကိုရွှေ့ပြောင်းနေထိုင်သူရွှေ့ပြောင်းအလုပ်သမားတွေကကမ္ဘာပေါ်ကရွှေ့ပြောင်းအခြေချနေထိုင်သူအားလုံးရဲ့၃.၂%ပြီးတော့တခြားအကြောင်းအရာတစ်ခုခုကြောင့်ရွှေ့ပြောင်းနေထိုင်ရသူတွေက၃.၃%ပါတယ်။ ယ်အလုံးလုံးနိုင်နိုင်တဲ့အရွယ်ကြီးဖြစ်တဲ့အသက်20ကနေ64နှစ်အထိကအများဆုံးဖြစ်ပြီး84ရာခိုင်နှုန်းရှိပါတယ်နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်းမိခင်နိုင်ငံရဲ့နိုင်ငံသားအသိအမှတ်ပြုမှုလည်းပြတ်ပြဲတခြားနိုင်ငံတစ်ခုခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေသူတွေလည်းကမ္ဘာပေါ်မှာခက်မှန်းချေ၄သန်းကျော်ရှိနေတာပါဒီလိုနိုင်ငံမဲ့၄သန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်လက်တွေမှာဖော်ပြပါတယ်စီးပွားရေးပိုပြီးကောင်းမွန်ဖို့အလို့အကန့်ရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တွေအပါအဝင်အကြောင်းမျိုးမျိုးနဲ့ကိုမွေးဖွားရာနိုင်ငံကနေတခြားပို့ပြီးအခွင့်အရေးသာတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။နောက်ဆုံးရယူထားတဲ့စီးရင်စရာတွေအရတော့အိန္ဒိယနိုင်ငံသား18တန်းခွဲဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်ဆီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ်။အကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာသူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်အောင်စုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြတဲ့သူပေါင်း48သန်းကျော်ရှိပါတယ်။အမေရိကန်ပြည်အောင်စုပြီးရင်ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ sorry အာရေဗျ UK UAE ပြင်သစ်ဂျာမနီဩစတြေးလျစပိန်နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါတယ်ရှင်
။သတင်းတွေကသုတပတ်စင်ခနာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ပြပါမယ်။ Israel မှာအပင်တွက်ပစ္စည်းတွေကိုအခြေခံပြုလုပ်ထားတဲ့အမေသာအတုတွေကို 3D printer နဲ့ထုတ်လုပ်နေပြီးဥရောပဈေးခွက်ကိုတင်ပို့ရောင်းချဖို့ပြင်ဆင်နေပါတယ်။ပြင်တဲ့စွန်စားသူတို့ကလည်းအမြင့်ပေ13,000ချော်မှမိဘုံပြန်ရဲ့ဘောလုံးထိပ်ပေါ်မတ်တရက်ပြီးကပ္ပဆန်းချင်းချိုးလိုက်ပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင်။
အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာပေရုညဉ့်မှုဆူဆူဝါးဝါးဖြစ်ပေါ်နေတဲ့အကြောတာဝန်ရင်ဆိုင်ဖို့လေတန့်စင်တဲ့ဆက်တွေအပင်တွေအယောင်တွက်နေပါတယ်။ယူတီလီမျိုးတော်ဟာကမ္ဘာအငြင်းဉျန်းဆုံးမျိုးတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးတော့နှစ်စဉ်ဆောင်းရာသီဝန်တိုင်းမှာအပူချိန်ရော့ကျပြီးလူသေးဆုံးနိုင်တဲ့မျိုးကိုနဲ့မျိုးပေါင်းဆက်ထားတဲ့ smoke လို့ခေါ်တဲ့မျိုးကိုမျိုးညဉ့်ဉန်းတာကိုရင်ဆိုင်ရလေရှိပါတယ်။တချို့တွေကတော့လေတန့်စင်မှုအတွက် snake plant လို့ခေါ်တဲ့အပင်မျိုးတွေကိုစိုက်ပျိုးနေကြပြီးတော့အဲ့ဒီအပင်တွေဟာအခန်းတွင်းမှာလည်းစိုက်ထားလို့ရပါတယ်။ပေရုညဉ့်ဉန်းမှုကိုနောက်ထပ်ရင်ဆိုင်ရတဲ့နည်းလမ်းတစ်ခုကတော့လေတန့်စင်တဲ့ဆက်တွေအသုံးပြုနေတာပါ။ဒေဝါလီနေ့ပြည့်တဲ့နောက်နှစ်ရက်လောက်အထိလေတန့်စင်ဆက်တွေရောင်းကောင်းခဲ့ပြီးအခုအခါမှာနည်းနည်းပဲကျန်တော့တယ်လို့ဆက်ပစ္စည်းတွေကိုရောင်းချသူတွေကပြောပါရဲ့ရှင်။
Israel ဆောင်ဦးတည်ထွင်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Redefine Me ကုမ္ပဏီဟာအပင်သွက်ပစ္စည်းတွေကိုအခြေခံပြုလုပ်ထားတဲ့အမေသားအတုတွေကိုဥရောပဈေးကွက်ကိုတင်ပို့ရောင်းချဖို့ပြင်ဆင်နေပါတယ်။ဒီအသားအတုတွေကို 3D printer နဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ Israel နိုင်ငံအပြင် Germany, Netherlands နဲ့ Britain နိုင်ငံတွေကိုပါတင်ပို့ရောင်းချမှာပါ။ဒီအသားအတုတွေမှာပဲပီးဇက်နဲ့တခြားပဲတွေရောပြီးရလာတဲ့အသားဓာတ်အနီအောင်ထွက်စေဖို့ Beetroot တို့အပြင်အာဟာရဖြစ်စေမဲ့တဆေးနဲ့အုံးစီတွေပါဝင်ပါတယ်။အသားတူဈေးကွက်မှာပြိုင်ဆိုင်သူတွေကများပြားပြီးတော့2029ခုနှစ်ကျရင်တော့ကမ္ဘာအသားဈေးကွက်ရဲ့100ရာခိုင်နှုန်းဒေါ်လာဘီလီယံ140အထိရှိလာနိုင်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ဂျပန်နိုင်ငံကမော်တော်ဆိုင်ကယ်စက်စီးသူချွန်ခေးကစားအမြင့်ပေ958ပေကျောက်အစွန်းပေါ်ကနေဆိုင်ကယ်နဲ့ခုံပြီးအရှိကိုနှစ်ပတ်ကျွန်းထုတ်ပြခဲ့ပါတယ်။အဲ့နောက်အောက်ဖက်ကိုဆိုင်ကယ်ရောလူပါလေးလေးဖွင့်ပြီးဆင်းခဲ့ပါတယ်။ပြင်သစ်နိုင်ငံတောင်ပေါ်အပန်းဖြေစခန်းမျိုးတစ်ခုဖြစ်တဲ့ Avorius မှာပြုလုပ်ခဲ့တာဖြစ်ပြီးတော့လမ်းစမ်းပေါင်းတဲ့ဆိုင်ကယ်နဲ့လေးလေးခုံပြတာဟာကမ္ဘာပထမအဦးဆုံးစတန့်တစ်ခုလည်းဖြစ်ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ဖေးချက်စာ X Games လို့ခေါ်တဲ့စွန့်စွန့်စားစားရှင်တန်ရတဲ့အားကစားမှာရွှေတစ်စိတ်၅စုငွေတစ်စိတ်၂ခုနဲ့ကြေးတစ်စိတ်တစ်ခုရရှိထားပါတယ်ရှင်။
ပြင်းထန်စွန့်စားသူနောက်ထပ်တဦးကလည်းအမြင့်ပေ13,000ကျော်မှပြန်နေတဲ့ဇီးပုံးပြန်ရဲ့ဘောလုံးထိပ်ပေါ်မှာမတ်တက်ရက်ပြပြီးကမ္ဘာဆန်ချိန်ချိုးလိုက်နိုင်ပါတယ်။ရေမီအိုဘွားဟာအခုလိုလုံရက်ကိုရှားပါယောဂတစ်မျိုးဖြစ်တဲ့အာယုံကျော်ကြွက်သားယောဂတစ်မျိုးအတွက်သူ့တည်တနာနဲ့မူဝါဒပြောင်းလဲဖို့ဖုန်းကခေါ်ဆိုရတဲ့ပရဟိတရံပုံငွေရှာဖို့အတွက်လုပ်ပြခဲ့တာပါ။ဇီးပုံးပြန်ဘောလုံးကိုအမြင့်မီတာ3638မီတာကိုတက်ဖို့မှန်းထားခဲ့တာဖြစ်ပြီးတော့အဲ့ဒီနံပါတ်ဟာအလှငွေလှူဒန်းလိုသူတွေဖုန်းခေါ်ဆိုရမယ်ဖုန်းနံပါတ်၄လုံးလည်းဖြစ်ပါတယ်။သူလိုက်ပါစီးနေတဲ့မိဘုံပြန်ကိုတော့သူ့အဖေဖြစ်သူကမောင်းနှင်ခဲ့တာပါခင်ဗျာ
။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။
ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းမှုကြောင့်တေဆုံးမှုတွေနဲ့အတူသတင်းပတ်အတော်ကြောင်မတိမငိမ့်ဖြစ်နေရကနေတနင်္ဂနွေနေ့မှာတော့ဆူဒန်စစ်တပ်ကသူတို့ဖြုတ်ချထားတဲ့စစ်မှုသိပ္ပံပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့အရက်သားအစိုးရအဖွဲ့ကိုဥဆောင်ဖို့ဝန်ကြီးချုပ်အဗ်ဒူလာဟမ်တက်ကိုပြန်ပြီးတော့ခန့်အပ်လိုက်ပါတယ်။တူနီရှားနိုင်ငံမှာပြည်သူတွေလိုလားမျှော်လင့်နေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပေါက်လာစေရေးအတွက်တူနီရှားသမ္မတကနေပြုပြင်ပြောင်းလဲလုပ်မယ့်ကိစ္စကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကချိုးဆိုထောက်ခံကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။တူနီရှားမှာသမ္မတခါယက်ဆိုင်အာဏာယူခဲ့ပြီးတော့လေးလနီးပါးအကြာမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ပျောက်ဆုံးနေတဲ့နာမည်ကျော်တရုတ်တင်းနစ်အားကစားမယ်ဖန်ရွှေကိုဘေကျင်းကလူငယ်ပြိုင်ပွဲတစ်ခုမှာတနင်္ဂနွေနေ့ကပြန်ပြီးတွေ့လာရတယ်လို့သူမဟာအန်ဒီယကင်းင်းနဲ့ချမ်းချမ်းမာမာရှိနေတယ်လို့အိုလံပစ်အဖွဲ့တာဝန်ခံသူကပြောပါတယ်သူကပြုတ်ဒုဝန်ကြီးချုပ်ဟောင်းကလွန်ခဲ့တဲ့3နှစ်ကအထင်အရမှန်ဒီတုံးပြီးလိန်ဆက်ဆံခဲ့တယ်လို့နိုဗ ెంబ ာ2ရက်ဖန်ကဆိုရှယ်မီဒီယာမှာရေးသားခဲ့တဲ့နောက်ပိုင်းလူမြင်ကွင်းကနေပျောက်သွားတာကြောင့်နိုင်ငံတကာကစိုးရိမ်ပြီးပြုတ်အာဏာပိုင်တွေကသူ့လုံခြုံရေးအတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကပြုတ်ကမ်းခြေဆောင်တက်တားဆီးမှုကြောင့်ပြန်လာခဲ့တဲ့ဖိလစ်ပိုင်စစ်တပ်ပစ္စည်းဖြစ်တင်ပေးအဖွဲ့ကိုဒီသတင်းပတ်ထဲတောင်းကျုပ်ပင်လယ်ပြင်တဲ့ကိုပြန်ပြီးလှုပ်ဖို့ညွှန်ကြားထားတယ်လို့ဖိလစ်ပိုင်ကာကွယ်ဝန်ကြီးကပြောပါတယ
်။နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့တိုနီဘိုလော့ခ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီးချိုက်ပါ
This program has come to you from the Voice of America, Washington.